တော်တာရှင်များခင်ဗျာတောင်အာဖရိကနိုင်ငံဂျိုဟန်နက်စ်ဘတ်တက္ကသိုလ်ကကျောင်းသားကျောင်းသူတွေနဲ့မြန်မာနိုင်ငံရေးစိတ်ဝင်စားသူတွေကမနေ့ကဗီဒီယိုကနေတစင်တိုက်ရိုက်မေးမြန်းခဲ့ရမှာဒေါအောင်ဆန်းစုကြည်ကမိမိတို့နိုင်ငံရဲ့ဒီမိုကရေစီရဲ့ရုန်းကန်လှုပ်ရှားမှုတွေကိုအောင်မြင်တဲ့အထိဆောင်ရွက်သွားဖို့တန်ဓိဋ္ဌန်ချမှတ်ထားကြောင်းပြောပါတယ်။ဒါအပြင်မြန်မာနိုင်ငံကဖြစ်ပျက်နေတဲ့အခြေအနေတွေကိုနိုင်ငံတကာအတိုင်းဝိုင်းအနေနဲ့အနီးကပ်လေ့လာဆောင်ကြည့်ပြီးဝေဖန်အကြံဉာဏ်တွေပေးကာလမ်းကြောင်းမှန်ဖို့ရောက်အောင်တက်မှတ်ပေးဖို့မကြာခဏတိုက်တွန်းခဲ့ကြောင်းလည်းပြောပါတယ်။တောင်အာဖရိကအစိုးရအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်ရင်နိုဘယ်ငြိမ်းချမ်းရေးဆုရှင်တွေဖြစ်ကြတဲ့ဒက်စမွန်တူတူ၊နယ်ဆန်မန်ဒဲလာတို့လိုပွင့်ပွင့်လင်းလင်းထောက်ခံတာမျိုးမရှိကြောင်းနဲ့တကယ်ဆိုရင်ဥဆောင်မှုအခမ်းအနားကနေပြသသင့်တယ်လို့ပြောပါတယ်။ဒါအပြင်ဂျိုဟန်နက်စ်ဘတ်မြို့တက္ကသိုလ်ကမနေ့ကပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်တဦးဖြစ်တဲ့ဦးဝင်းတင်ကလည်းဗီဒီယိုစီဒီကြိုတင်ပေးပို့ပြီးမြန်မာနိုင်ငံရဲ့အခြေအနေတွေကိုရှင်းပြခဲ့ကြောင်းအဲ့ဒီပွဲကိုတက်ရောက်ခဲ့သူတဦးဖြစ်တဲ့တောင်အာဖရိကနိုင်ငံအခြေစိုက်မြန်မာနိုင်ငံလွတ်မြောက်ရေးလှုပ်ရှားမှု FVC အဖွဲ့ဝင်ကိုမျိုးနိုင်ကပြောပါတယ
်။ဆရာဦးဝင်းတင်ကလည်းဗီဒီယိုပို့တယ်။သူကရိုက်ပြီးတော့ပို့တယ်ကွာ။ဆရာဦးဝင်းတင်ကတော့ဒီဗမာပြည်မှာရှိတဲ့နိုင်ငံရေးအကျဉ်းသားတွေရဲ့အခြေအနေဘလို့စိုးရတယ်ပေါ့ဗျာ။ဗမာပြည်အစိုးရကဘလောက်ဖိနှိပ်တယ်ဘလောက်တိုင်းလူပြည်သားတွေအခက်အခဲတွေတွေ့နေရဆိုတော့ကဘာကမသိကြဘူး။အမှန်အဲ့အရန်စိုးရပေါ့။ဘာတွေကကိုလူတန်ပြောပြရတာ။နိုင်ငံရေးအကျဉ်းသားပေါင်း1000ကျော်ရှိသေးတယ်။သူ့လက်ရှိကိုရှိတုံးတယ်။ဒီနိုင်ငံရေးအကျဉ်းသားတွေတယောက်မကြံလွတ်တဲ့အထိစူးစမ်းပြီးလုပ်ရမယ်သူပြောပြပါတယ်နောက်ပြီးတော့ဗမာပြည်အခြေအနေကပြည်ရလူတွေမသိဘူးပေါ့မယုံနိုင်တော့အောင်ဆိုတယ်အကျဉ်းသား2500လောက်ရှိတယ်ဆိုတာထောင်ထဲမှာရှိတာဟောကျန်တဲ့လူတွေအားလုံးစမ်းမုံ90ကျော်ကလည်းထောင်ကျနေတဲ့အကျဉ်းသားတွေပုံစံမျိုးအဲ့လိုဖြစ်နေတယ်ဆိုတော့သူရှင်းပြတာ
အဲ့ဒီတောင်အာဖရိကနိုင်ငံဂျိုဟန်နက်စ်ဘတ်တက္ကသိုလ်မှာပဲမြမဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကိုဒီကနေ့ဂုံတူးဆောင်ဒေါက်တာဘွဲ့ပေးအပ်မှာဖြစ်ပါတယ်အဲ့ဒီဘွဲ့ကိုဒေါအောင်ဆန်းစုကြည်ကိုစားပြည်ပရောက်အမျိုးသားညွန်ပေါင်းအစိုးရ NCGUB ဝန်ကြီးချုပ်ဒေါက်တာစိန်ဝင်းကလက်ခံရယူမှာဖြစ်ပါတယ်။အဲ့ဒီအတွက်ဒေါက်တာစိန်ဝင်းကဂျိုဟန်နက်စ်ဘတ်မြို့မှာရောက်ရှိနေပြီးမနေ့ကတောင်အာဖရိကဒုတိယနိုင်ငံခြားရေးဝန်ကြီးအီဗရာဟင်နဲ့တွေ့ဆုံပြီးမြန်မာနိုင်ငံနဲ့ပတ်သက်လို့ဆွေးနွေးခဲ့တယ်လို့ပြောပါတယ်
။ကျွန်တော်တို့ကတော့ဗမာပြည်ရဲ့အခုချိန်တွေမှာတစ်ဖက်ကလည်းတော်လူခွေချုပ်ပေါင်းမှုတွေရှိရဲတိုင်းရင်းသားတွေနဲ့တိုက်ပွဲတွေရှိရဲတစ်ဖက်ကလည်းပဲမြစ်ဆုံဒေသတို့ဘာလို့ထူရမှုရှိရဲမလိုက်တော့ဒီလိုချင်းနေလေကိုပြောပြမယ်ပေါ့သူတော့ဒီဆောက်အာဖရိကအနေနဲ့ဒီဗမာပြည်ကိုခေါင်းစားတာမြင်ချင်းတယ်နော်ဒီ reconciliation တို့ကိုပြည်ခဲ့တာမြင်ချင်းတယ်ဒီမိုကရေစီကိုမြင်ချင်းတယ်အဲ့ဒါကိုအကူအညီလိုရင်းနဲ့ဆိုရင်သူတို့ offer လုပ်ဖို့အဆင်ပြေမှာပဲပေါ့
လူပြူအစိုးရတွေရဲ့အသားယောင်ခွဲခြားမှုအပါတေးစနစ်အောက်ကနေ1994ခုနှစ်မှာလွတ်မြောက်လာခဲ့တဲ့တောင်အာဖရိကနိုင်ငံဟာမလွတ်မြောက်သေးတဲ့အဖိနှိပ်ခံနိုင်ငံတွေရဲ့လှုပ်ရှားမှုကိုအားပေးကူညီလိမ့်မယ်လို့မြမဒီမိုကရေစီရေးလှုပ်ရှားသူတွေအပါအဝင်အများကမျှော်လင့်ခဲ့ကြပါတယ်။ဒါပေမဲ့လည်း2009ခုနှစ်ကကုလသမဂ္ဂလုံခြုံရေးကောင်စီမှမြမစစ်အစိုးရကိုအရေးယူဖို့မဲခွဲခဲ့ရာတရုတ်နဲ့ရုရှားနိုင်ငံတို့ကဗီတိုအာဏာသုံးပယ်ချခဲ့တယ်လို့တောင်အာဖရိကအစိုးရကလည်းကန့်ကွက်မဲ့ပေးခဲ့ပါတယ်။အဲ့ဒီလို့ရကြောင်းတောင်အာဖရိကနိုင်ငံကငြိမ်းချမ်းရေးနိုဘယ်ဆုရှင်ဘုန်းတော်ကြီးဒက်စမွန်တူတူကသူတို့အစိုးရဟာအတိတ်ကိုသစ္စာဖောက်တဲ့အတွက်ရှက်မိပါတယ်လို့ပြောဆိုခဲ့ပါတယ်။အခုလက်ရှိအနေအထားမှာကောတောင်အာဖရိကအစိုးရဟာမြန်မာနိုင်ငံနဲ့ပတ်သက်ပြီးဘယ်လိုသဘောထားမျိုးရှိပါသလဲ။တောင်အာဖရိကနိုင်ငံအခြေစိုက်မြန်မာပြည်လွတ်မြောက်ရေးအဖွဲ့ FVC ရဲ့တာဝန်ခံဒေါက်တာသိန်းဝင်းကတော့အရင်နဲ့စာရင်ပြောင်းလဲလာပါပြီလို့ပြောပါတယ
်မြန်မာနိုင်ငံနဲ့ပတ်သက်လို့စန့်ကျင်ခဲ့တာနဲ့ပတ်သက်လို့သူတို့မှားတယ်ဆိုတာကိုတကယ်ကတော့တဖြည်းဖြည်းသိလာပါတယ်ဘာလို့လဲဆိုတော့တောင်အာဖရိကနိုင်ငံမှာရှိတဲ့ပညာရှင်အဖွဲ့တွေနောက်ပြီးတော့လူမှုလှုပ်ရှားမှုလုပ်နေတဲ့အဖွဲ့တွေကနေပြီးတော့ဝိပန္နာတွေသတင်းစာတွေမှာစောင်းပါတွေဓာတ်ရည်ရေးလာပြီးတဲ့နောက်ပိုင်းမှာပြောင်းလာပါတယ်နောက်ပိုင်းမှာတော့ UN General Assembly မှာလုပ်တဲ့ resolution မှာတောင်အာဖရိကနိုင်ငံကနေပြီးတော့မြန်မာနိုင်ငံရဲ့လူခွင့်ရေးကိစ္စနဲ့ပတ်သက်လို့ထောက်ခံလာပါတယ်နောက်တောင်အာဖရိကနိုင်ငံရဲ့စံအမတ်ပေါ့နော်ကစ်စင်ဟာဆိုလို့ရှိရင်ဒေါ်ဆန်းစုကြည်လွတ်မြောက်လာပြီးတဲ့အခါမှာနှစ်ကြိမ်တွားရောက်တွေ့ပြီးတော့ဒီမြန်မာနိုင်ငံရဲ့ဒီမိုကရေစီကိစ္စတွေကိုပါဝင်ဆောင်ရွက်မယ်ဆိုတဲ့အကြောင်းပြောလာတာတွေတွေ့ပါတယ်သို့တော်လည်းဟိုကြီးနက်အားရတဲ့အစ်စ်တော့ကျွန်တော်တို့ဖွင့်ဝင်နေနေပြောရရင်မရှိသေးဘူးလို့ကျွန်တော်တို့ပြောအောင်ပါပ
ါဒါပေမဲ့လည်းတောင်အာဖရိကအစိုးရဟာလူပြူတွေရဲ့အသားအရောင်ခွဲခြားရေးစနစ်အပါသေးကိုဥဆောင်တိုက်ဖြတ်ရမှာပါဝင်ခဲ့သူတဦးဖြစ်တဲ့ ငြိမ်းချမ်းရေးနိုဘယ်ဆုရှင်ဒက်စမွန်တူတူရဲ့မကြာခင်ကြောက်တော်မဲ့အသက်80ပြည့်မွေးနေ့ကိုတက်ရောက်ဖို့အတွက်တိဘက်ဘုန်းတော်ကြီးဒလိုင်းလာမာကိုအခုချိန်အထိဗီဇာထုတ်ပေးခြင်းမရှိသေးပါဘူး။ဒါဟာတရုတ်အစိုးရနဲ့မျက်နှာမပြတ်အောင်လို့ဖြစ်တယ်လို့အများကဝေဖန်သုံးသပ်နေကြသလိုမြန်မာနိုင်ငံရေးနဲ့ပတ်သက်ရင်လည်းတရုတ်အစိုးရအလိုကျအတိုင်းလိုက်ပါဆောင်ရွက်မလားဆိုပြီးထင်မြင်မှုတွေကလည်းရှိနေဆဲဖြစ်ပါတယ်ခင်ဗျာ။